ီသတင်းပါ English American Side Ganda မှာတွေ့တယ်လို့ဒေဗီရတဲ့ meet ကိုခြေခံတဲ့ idiom အသုံးတွေကိုကျင်ပြပေးမှာမို့ပထမဦးဆုံး
More than meets the eye.
ကိုတင်ပြပြီးမှဖြစ်ပါတယ်။စာလုံးပေါင်းက M-O-R-E, more, T-H-A-N, than, more than ကဓာတ်ထည့်ပူတာ။ M-E-E-T-S, meets ကတွေ့တာ။ T-H-E, the, E-Y-E-I, the eye ကမျက်စိဆိုတော့စကားစုတစ်ခုရဲ့တရားအသေးပဲကတော့မျက်စိမြင်တာတွေ့တာထည့်ပူတာဖြစ်ပါတယ်။ဒီသုံးရဲ့ idiom ကလည်းသိပ်မကွာထားပါဘူး။အပေါ်ယံကျော်မှမြင်နေတာသိထားတာတဲ့မတိသေးတဲ့အကြောင်းအရာတွေရှိနေတာကိုဆလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့တခုခုနဲ့ပတ်သက်လို့တခြားမတိတဲ့အကြောင်းအရာတွေအများကြီးရှိမှာပဲလို့ယူဆရင် There's more than meets the eye လို့ပြောလို့ရပါတယ်
။ The company filed for bankruptcy because of very poor sales. But there's more to the company's problems than meets the eye.
ကုမ္ပဏီကအကြောင်းတွေတိတ်ကြလွန်းလို့ဒေဝါလီခံလိုက်တယ်လေဒါပေမဲ့လို့လေကုမ္ပဏီရဲ့ပြဿနာတွေကလူတွေသိထားကြတာတဲ့အများကြီးပိုရှိနေတယ်လို့ဒေဗီရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ The company filed for bankruptcy because of very poor sales but there's more to the company's problems than meets the eye
ခုဆက်လက်ကြည့်ပြပေးမှာကတော့
Where the rubber meets the road
ဖြစ်ပါတယ်စာလုံးပေါင်းကWHERE, where ga, niya go nyun pya ra. THE, the RUBBER, the rubber ga, chimaru myama ma le, chepong zi go, rubber lo kho tu phit pi. The road ga ro, lan so ro, sakasu khun ye long gao thebe ga ro, rubber ne lan twi so na phit par de. Di niya ma rubber lo su ya ma, rubber chepong zi ne lut de motor car tire go yi nyun tong tha ra phit par de. Da chang, motor car tire ne lan so ne niya lo adibe yu nai ma de.မော်တော်ကားတယာနဲ့လမ်းထိတွေ့တယ်ဆိုတာကလက်တွေ့ကျတဲ့သဘောကိုတင်စားပြောထားတာဖြစ်ပါလေ။တယာနဲ့လမ်းထိတွေ့တော့မှတယာအကြောင်းကောင်းကောင်းသိတယ်ဆိုသလိုဒီအသုံးရဲ့ idiom အသေးပဲကလည်းလက်တွေ့ကျတာတကယ့်ပြဿနာအကဲဆတ်မှုတွေနဲ့ရင်ဆိုင်ရမယ့်အခြေအနေမျိုးကိုရည်ညွှန်းပြောတာဖြစ်ပါလေ။ကျမတို့မြန်မာမှာစားကြည့်မှခါမှန်းသိသလိုတကယ်လို့ကြည့်မှလည်းပြဿနာကဘယ်လိုရှိတယ်ဆိုတာကိုကောင်းကောင်းကြီးသိလာတာဖြစ်ပါလေ။ဒီသုံးနဲ့ပတ်သက်လို့ George Gupi ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The peace process in Myanmar depends on both sides stopping clashes. That's where the rubber meets the road.
မြန်မာနိုင်ငံမှာညီညွတ်ရေးဖော်ဆောင်နိုင်မှုကနှစ်ဖက်စလုံးထိတိုက်ရင်ဆိုင်မှုတွေကိုရပ်နိုင်မှုပေါ်မှာမူတည်တာဖြစ်ပါတယ်။လက်တွေ့ဖြစ်ရှိရမယ့်ပြဿနာကအဲ့ဒီနေရာမှာရှိနေတာပါလို့ဒီပဲရပါတယ်။George Gupi ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
The peace process in Myanmar depends on both sides stopping clashes. That's where the rubber meets the road.
ခုနောက်ဆုံးတင်ပြပေးမှာကတော့
Meet one's Waterloo.
ဖြစ်ပါတယ်စာလုံးပေါင်းက M E E T meet ကတွေ့တာ O N E apostrophe S one's ကတူတယောက်ရဲ့W A T E R L O O Waterloo ကဒီနေရာမှာပြင်သစ်ဧကရာဇ် Napoleon Bonaparte ကပင်လယ်ပြင်မှာစစ်ပွဲတွေအကြိမ်ကြိမ်အောက်ပွဲဆင်နွှဲခဲ့ရမှာအောင်နိုင်သူကြီးရဲ့လို့တင်စားခေါ်ဝေါ်ခံနေရကြမှာပဲ1815ခုနှစ်ကမြူစားကြီး Duke of Wellington နဲ့တိုက်တဲ့ Waterloo ဆိုတဲ့အီတလီမှာ Marengo တိုက်ပွဲအတွင်းအငိုက်မိက Napoleon ရဲ့တပ်ဆုံးရှုံးတဲ့အခြေစိုက်ခဲ့တဲ့သမိုင်းကြောင်းကိုတင်စားပြီးပြောတာဖြစ်ပါတယ်ဒါကြောင့်ဒီ idiom ရဲ့တော့ဘိုက်ဒေဝေကတော့ကျမတို့မြန်မာမှာအပွဲပွဲဆင်နွှဲခဲ့သည်များတော့ဒီတချီတော့ခံနိုင်ရပြီဆိုတဲ့သဘောမျိုးဆိုရင် meet your waterloo ရဲ့လို့တင်စားပြောတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Gupi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John finally met his waterloo when he tried to beat the black belt champion in karate
ကရာတေမှာကပမဲရထားတဲ့ချန်ပီယံကိုနိုင်ဖို့ကြိုးစားတဲ့အခါမှာဂျွန်အနီနဲ့နောက်ဆုံးအရှုံးကြီးရှုံးတော့တာပါပဲလို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ John finally met his Waterloo when he tried to beat the black belt champion in karate.
ဒီတွင်ပါ English American Style မှာတင်ပြခဲ့တဲ့ idiom အသုံးတွေကတော
့ More than meets the eye when the rubber meets the road, meet your Waterloo.
တို့ဖြစ်ကြပါလေ။နောက်တဲ့ရင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပပေးဦးမှာမို့ 싸우며 나아 신자 바심.